သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ပြိပကဆိုတဲ့ကောင်းစဉ်တွေအောက်မှာထိခိုက်နေတဲ့သူတွေကိုကြည့်ရင်အမျိုးသမီးအရေးအတွက်ဟာအမြဲလိုများနေချက်ပါတယ်နှစ်ပေါင်း90ကျော်ကြာလက်နက်ကိုက်တိုက်ပွဲတွေကြောင့်မငြိမ်းချမ်းနိုင်တဲ့မြန်မာနိုင်ငံမှာလည်းလက်ရှိအချိန်ထိတိုက်ပွဲတွေကြောင့်လူဦးရေစုစုပေါင်းရဲ့ထွက်ဝက်ကျော်ရှိတဲ့အမျိုးသမီးတွေဟာအခက်အခဲတွေကြောင့်ယုံကန်နေကြရတာပါလက်ရှိကာလတိုင်းရင်းသားလက်နက်ကိုက်ဒေသတွေမှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုက်တွေအကြားစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်နေရပြီးကိုဗစ် -19 လိုင်းကရက်ကိုခံစားနေရခြင်းမို့စစ်ရှောင်စခန်းမှာနေထိုင်ရတဲ့အမျိုးသမီးတွေအတွက်အရင်ထက်ပိုခက်ခဲလာကြတယ်လို့ဆိုကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမန်းယူလေးဒေသဟိုခိုစစ်ရှောင်းစခန်းတာဝန်ခံဒေါ်အမ်မွန်ကတော
့ရင်ထပ်ပေါ်ဒုက္ခရောက်သွားအရင်တော့ကဒီလိုရှိတယ်စစ်ဖြစ်တော့ကနော်ရှောင်းလို့ရသေးရဲ့လေအခုအဲ့တမျိုးတရားလိုင်းကိုပြန်ဖြစ်တော့ရှောင်းလို့မရဘူးမှကိုကကိုတတိမထားဘူးဆိုတော့လေကိုပြန်ဖြစ်မှလည်းဆိုရင်ရတယ်ဒါကြောင့်မို့အတော့လာလည်းကတ်တက်ထားတာပေါ့တကယ်လို့ဖြစ်လာတယ်ဆိုရင်လည်းကျမတို့အတွက်ဝင်ဝေးလက်မရှိဒါမျိုးအခက်အခဲတကယ်လို့ဖြစ်လာတဲ့ဆိုရင်ကျမရေးလက်ထိခဲ့သွားမှာပေါ့ဝင်ဝေးလက်မရှိသူတို့မှာအခက်အခဲရှိတယ်ဒါမျိုး
မြန်မာနိုင်ငံမှာ2020ခုနှစ်ဇန်နဝါရီလ3ရက်ကနေ2021ခုနှစ်စက်တင်ဘာလ3ရက်အထိ COVID-19 အတည်ပြုလူနာ 4,600 ကျော်ရှိပြီးသေဆုံးသူ 15,600 ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်အဲ့ဒီတဲကမှာတိုင်းရင်းသားဒေသတွေမှာရှိတဲ့စစ်ရှောင်းစခန်းတွေမှာတော့ကိုဗစ်ကပ်ရောဂါပြန့်နှံ့မှုတွေရှိလာတာမှာရခိုင်ပြည်နယ်ကချင်ပြည်နယ်နဲ့ကယားပြည်နယ်တွေပါဝင်ပါတယ်လူဦးရေ4000နီးပါးနေထိုင်နေတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းကစင်ပေါ်ကိုင်းစစ်ဘေးရှောင်းစခန်းမှာတော့ကိုဗစ်ပိုးကူးစက်ပြန့်နှံ့မှုတွေဖြစ်ပွားနေပြီးဒုက္ခသည်6ဦးထက်မနည်းကူးစက်ခံထားရတယ်လို့သိရပါတယ်ဒါအပြင်ကချင်ပြည်နယ်အတွင်းကစစ်ရှောင်းစခန်းတွေမှာလည်းကိုဗစ်ကူးစက်မှုတွေရှိနေတာမှာမြကြီးနားမြို့အင်ချန်တုံရက်ကွယ် KBC စစ်ရှောင်းစခန်းမှာပိုးတွေ့သူ60ကျော်လူဦးရေ600ကျော်ရှိတဲ့ရွှေဆက်စစ်ရှောင်းစခန်းမှာပိုးတွေ့သူ60ကျော်လူဦးရေ3000နီးပါးရှိတဲ့ဝိုင်းမော်မြို့နယ်မိုင်းနား KBC စခန်းမှာပိုးတွေ့ရှိသူ20မြကြီးနားချာမိုင်ကောင်းကက်တလစ်စစ်ရှောင်းစခန်းမှာ2ဦးပိုးတွေ့ရှိထားတယ်လို့ August 10ရက်စီးရင်တွေအရသိရပါတယ်အဲ့ဒီလိုပိုးတွေ့ရှိမှုတွေရှိလာတာကြောင့်စစ်ရှောင်းစခန်းမှာနေထိုင်သူတွေကိုအပြင်မထွက်ဖို့ကန့်သက်ချက်တွေထုတ်ပြန်လိုက်တဲ့အခါဝင်ငွေတစ်ဖက်တစ်လမ်းကပါရှာနေရတဲ့အမျိုးသမီးတွေအတွက်ပိုမိုခက်ခဲကြရတယ်လို့ကချင်ပြည်နယ်ချမိုင်ကောင်းစစ်ရှောင်းစခန်းကအမျိုးသမီးတက်ကြွအလုပ်ရှာသူဒေါ်စင်ညွန်ကပြောပါတယ
်အခုဒီယောဂအချိန်မှာကျွန်တော်တို့ကဲမှာကြတော့လောက်တောင်းချထားတာယောဂတော့မဖြစ်ဘူးဒါပေမဲ့ကိုယ့်ကဲနဲ့ကိုယ်ဒီကောက်ဘူးနဲ့တက်တက်ဒီမှာဒီမှာလောက်တောင်းချထားတာကျမတို့ကိုမနာကြည့်လို့မယ်အဲ့ဆိုလို့ရှိရင်ကျမတို့အမှုတမီရမိသားသွားတယ်ခါတိုင်းစီပြန်သွားတယ်ညှက်လို့သွားတယ်တောင်ရပေါင်းရှင်းနေသွားတယ်အဲ့လိုမျိုးနေသားတွေသွားနေတဲ့အချိန်မှာလောက်တောင်းချအကျဉ်းကျင့်သူကျင့်သားတွေဒီမှာမထရရစီရဲ့အချိန်မှာတော့ကျမတို့ကမြင့်စီဝင်ကမရှိတော့ဝင်ဝင်မရှိတော့တဲ့အချိန်မှာရှားလို့ရှိရင်ဒီပုံတော်မှာချက်စားဖို့ချက်ဖို့ကျောက်ဖို့ရှင်းပြပါရည်ရှိတော့ဆံကကြတော့အရင်လကရှိထားတဲ့ဆံနဲ့ချက်စားတာကြရတယ်ဒါပေမဲ့ရှင်းကကြတော့နေတိုင်းမင်းစီနေနေတိုင်းချက်စားနေတဲ့အချိန်မှာကြတော့တင်းကချက်စားစရာမရှိဘူးတဆံကလည်းဖက်ချာဖို့လည်းမရှိဘူးသူများလည်းမခုံဘူးယောဂကာလအတင်းမှာဒီလိုရှိအဲ့တော့ယောက်ျားတွေကကြတော့ကလေးတွေရဲ့မင်းစီဒီလိုကြောင့်မှယောက်ျားတွေကမပြေလို့အမျိုးသမီးတွေကြီးတဲ့ဝင်လေခါတော့ကလေးတွေကဟိုဟာစားချင်နေဒီဟာစားချင်နေဒီတဲ့အချိန်မှာမုံငယ်စားချင်နေရှင်းကောင်းနေလဲစားချင်နေဆိုအမျိုးသားတွေကမိဘကြောင့်မှဝင်စားမရှိတဲ့ခါကျတော့သူတို့ချက်ကိုပို့ပြီးမှကျမတို့အမျိုးသမီးတွေကပို့ပြီးမှဒီခက်ခဲမှုကိုပို့ပြီးမှဒီထိုင်နေရချင်းဖြစ်ပါလေလို့
ဖေဖော်ဝါရီ1ရက်ကဒီမိုကရေစီနှိကျရွေးကောက်တင်မြောက်ထားတဲ့အစိုးရစီကနေစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေပုံမှုပြင်းထန်လာတာကြောင့်အိုးအိမ်ပြစ်ထွက်ပြေးတင်းရှောင်ရတဲ့အမျိုးသမီးတွေနဲ့ကလေးအရေးတွေဟာတောင်းနေချီရှိနေပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာအချက်အလက်တွေနဲ့ရင်ဆိုင်နေရတယ်လို့အခြေအနေကိုစောင့်ကြည့်နေတဲ့အဖွဲ့အစည်းတွေကဆိုပါတယ်လိုအပ်နေတဲ့အကူအညီတွေကိုပေးဖို့အတွက်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းလူမှုအဖွဲ့အစည်းတွေကလှုပ်ဆောင်နေကြပေမယ့်လက်တွေ့မှာတော့စစ်ကောင်စီနဲ့ဒေသဆိုင်ရာအချုပ်အခြာကောင်စီတွေကပိတ်ပင်တာဆီမှုနဲ့ကန့်သက်ချက်တွေလှုပ်ဆောင်နေတာကြောင့်မြေပြင်အထိအကူအညီတွေရောက်ရှိဖို့ခက်ခဲနေတာပါ အဲ့ဒီခါမှာအမျိုးသမီးတွေအတွက်အခြေခံလိုအပ်ချက်ဖြစ်တဲ့အကျွမ်းငယ်နဲ့နှဆက်သောပစ္စည်းလိုအပ်ချက်တွေအထူးဖြစ်လာတယ်လို့ရခိုင်ပြည်နယ်ကြောက်တော်စစ်ရှောက်စခန်းမှာနေထိုင်နေတာ၃နှစ်ကြာပြီဖြစ်တဲ့အသက်40အရွယ်မအေးခိုင်ကပြောပါတယ
်ဖွေးစည်းတွေကိုလည်းသူတို့ခဏပြောဘူးလေအဲ့လိုပဲအခုစတဲ့ဆိုလို့ရှိရင်လုံးဝမလာရတော့ဘူးစတဲ့ဆိုလို့ရှိရင်ကျမတို့အသက်တော်တော်အဆင်ပြေတယ်သခင်ထက်မှဘယ်လိုပြောမလဲကောတော့သူတို့ကသူတို့တိုက်ချင်ရအစမင်းကလေးအသွင်ပြစီရကသူတို့ထောက်ပတ်ကူညီပြီးတယ်သူတို့အဖွဲ့မလာလို့ရှိရင်ကျမတို့ကတော့တော့အခက်ခဲခင်တာကိုလက်ထက်မှာအင်တာကအစသူတို့ပဲလုပ်ပြီးတယ်လေရင်းတော့ဆိုလို့ရှိရင်ကိုမနဲ့လက်ဆိုလို့ရှိရင်မိုက်ကသူတို့မင်းနဲ့ဆရာလို့မလို့သခင်ကမလာတော့ဘူးလားမကြည့်တော့ဘူးလားဘုနော်ဒီမှာသူတို့ပြတဲ့ဟိုဟာလာဇာတုံးပစ္စည်းတွေလေမင်းကလေးပစ္စည်းတွေသူတို့ပါလာတယ်လေအဲ့တော့မြို့နာသူတို့ကောင်းမလေးတွေရောကောင်းလေးကောင်းမလေးတွေကမင်းချင်တယ်မင်းချင်တယ်အမမင်းနဲ့မင်းနဲ့ချင်မှာအစရနေပြီးခွင့်ပြုဖို့မိုက်ချင်လာလို့မရသေးဘူးလေသူတို့ခွင့်ပြုချရမှကျွန်တော်တို့လာခဲ့မယ်လို့ပြောလိုက်တယ်အခုမိုက်ခရောစခန်းထဲမှာမတန်ဆင်းနေရှိတယ်ပြန်ဆင်းရှင်လို့ရှိရသူတို့ကမတန်ဆင်းဆိုလို့ရှိရင်ရိုးရိုးမတန်ဆင်းတော့မဟုတ်ဘူးအဲ့တော့အဲ့ရမှာတုံးလေးတွေမတန်ဆင်းနေရှိတယ်ကောင်းမလေးတွေလေအဲ့ဒါသူတို့အတွက်ဒီပါရဲ့အဲ့လိုမျိုးအခက်ခဲတာခုရတယ်ဒီအဝအစားပေါ်တော့အဝအစားရေကောင်းမလေးတွေကြားလို့ရှိရင်ဘလစီရအစားဘောင်းဖွေတွေကအစားဘာမှမအဆင်မပြေတော့ဘူးတပြည့်အပြည့်လာလို့ရှိရဆန်တွေဝေတယ်ဝေတယ်ကျန်တဲ့ဟာပတ်ဆိုင်လို့ရှိလို့ရှိအဝအစားတွေဝေပြီးတယ်ဒါတော့ရှစ်တာပြီးတော့တော့အဆင်ပြေတယ်အခုအချိန်မှာတော့ကောင်းမလေးတွေနဲ့ဘလစီရလည်းဝေစရာမရှိဘူးပြေဘောင်းဖွေတွေလည်းဝိုင်းမအတော့ကဘောင်းဖွေတွေလည်းဝိုင်းဖို့မရှိဘူးလားမိုက်ဆိုပြောလိုက်တယ်
ရခိုင်ပြည်နယ်ထဲမှာတော့လက်ရှိစစ်အာဏာသိမ်းကာလမှာတိုက်ပွဲတွေရနာထားတာကိုလာချပြီဖြစ်ပေမယ့်အရင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ရှောင်နေရတဲ့ပြည်သူတွေဟာတသိန်းခွဲဝန်းကျင်ရှိနေပြီးအဲ့ဒီထဲမှာ60ရာခိုင်နှုန်းကျော်ဟာအမျိုးသမီးတွေပါအလားတူပဲတခြားပြည်နယ်တွေထဲမှာလည်းတိုက်ပွဲတွေကြောင့်အထူးဒုက္ခရောက်ရတဲ့အမျိုးသမီးတွေထဲမှာကလေးမိခင်တွေကိုဝင်ဆောင်မိခင်တွေပါဝင်နေပါတယ်ကရင်ပြည်နယ်မြန်ကြီးမြို့ဒေသထဲမှာတော့အရင်လိုစစ်ရှောင်စခန်းတွေမရှိတော့ဘဲဖျက်သိမ်းလိုက်ပြီးစစ်ရှောင်တွေကစခန်းအပြင်ဘက်နေရာတွေမှာတဲထိုးအိမ်ဆောက်နေနေကြရပါတယ်။ဒါကြောင့်စစ်ရှောင်စခန်းမှာလိုလာရောက်လူဒန်းသူတွေလည်းအရင်လိုမရှိတော့ဘဲကိုဝင်ဆောင်မိခင်တွေဆိုအာဟာရပြတ်တာမျိုးတွေတောင်ရင်ဆိုင်နေကြရတယ်လို့မြန်ကြီးမြို့ဒေသကစစ်ရှောင်အမျိုးသမီးတွေကိုစံမာရေးဆောက်ရှောက်မှုပေးနေတဲ့ဆရာမနန်းဒစင်ကဆိုပါတယ
်။ကျွန်တော်ရဲ့ခက်ခဲရတော့အမပြတ်တာသူတို့ရဲ့စာဖို့နေရပေါ့နော်။သာတော်လေးပဲဖြစ်ဖြစ်ရှိတယ်။အပြီးလို့ရှိရင်လည်းတို့ရဲ့တက်မရဲစောစောမှုဆိုလို့ရှိရင်အတော်တို့ဒီမှာဝန်ထမ်းနေတဲ့အတွက်တို့ခရိုင်ပုံပုံဆောင်တွေဆိုလို့ရှိတော့မှတစ်ပတ်တစ်ခါတို့တော့ပုံစောစောမှုပြီးနိုင်တယ်။အခုကျတော့အတော်တို့တို့တစ်လတစ်ခါတော့ပဲပုံစောစောမှုပြီးနိုင်တာပေါ့နော်။ဒီလိုတမီးတွေကတော့ပို့ရင်တော့ဆိုလို့ရှိရင်တော့ပြောတယ်ပုံဆောင်တွေရဲ့အချိန်ကနေပြီးတော့မွေးတဲ့အထိပေါ့ပုံဆောင်တဲ့ချိန်မှာတို့ကများနဲ့အာမြင်ယူမှလည်းပြည့်တဲ့ပန်းနဲ့လေအာရတာလည်းအလောက်ကြီးမပြည့်စုံဘူးလေပြီးတော့မှဒီဆန်စီစားငရုတ်လာမှတော့ကိတိဟောကမစားနိုင်ကြဘူးဆိုတော့ကျန်တဲ့အပိုင်းတွေကတော့ပြေးကြည့်တော့လည်းမြင်နိုင်မယ်တင်နဲ့အခုကဆိုတော့တက်တက်လို့နေရာလည်းဖြစ်တယ်လေဟိုအပြင်မှာဆိုတော့တမျိုးလေပို့မှကျတော့ဒီဆန်စီစားငရုတ်လေးတော့မှဆန်စီစားငရုတ်ကဘာအာရတာမှမရှိဘူးလေအဲ့ဒါလေးတော့မှကောင်းကောင်းမရဘူးဆိုတော့သူကညာကောင်းကောင်းလည်းမရှိဘူးဆိုတော့သူတို့အခက်အခဲတော့ကိုလည်းအသက်ပုံတော့မပြတ်တတ်တော့ဘူးလေ။အတော့ငွေငွေမှကျတော့ဒီဆက်စီစားမရဘူး။အဲ့ဒါလေးတော့မှပုံမှန်လေးထပ်ပတ်သေးတယ်ဆိုတော့လေသူတို့တော့အခက်အခဲတော့ခုတော့သူတို့ကြုံနိုင်မှာပေါ့။ကျန်တာစဉ်းစားနေတော့သူတို့ကသူတို့အစီအစီကလေးနဲ့လုံးရောက်မတိုးပေါ့။အဲ့လိုအပေါ်ကအဲ့ဒီစဉ်းစားကြတော့မှကိုယ်ကောင်းနေတော့ဟိတတဲ့မပြောနဲ့လေဒီခံလို့တော့မှဆရာတော်တွေဆိုတော့မှသူတို့ပဲသားတယ်သဘောတရားကြောင့်
နေရက်ကိုစုံခွာလိုက်ရတဲ့စစ်ပေးရှောင်တွေဟာစစ်ရှောင်စခန်းကိုရောက်တဲ့အခါအဖွဲ့အစည်းတွေရဲ့ထောက်ပံ့မှုနဲ့သာဘဝရပ်တည်နေကြရတာပါလုံလောက်ဖို့ခက်ခဲတဲ့အတွေ့အလောက်ကန်ကိုရှာဖွေတဲ့အခါအခက်ခဲများစွာကြုံတွေ့နေရတာအပြင်အခုကာလမှာတော့ကိုဗစ်နဲ့နိုင်ငံရေးအခြေအနေတွေကြောင့်ထောက်ပံ့မှုတွေပါလျော့လာတဲ့အခါမိသားစုရဲ့စားဝတ်နေရေးအတွက်စီမံခန့်ခွဲနေရတဲ့အမျိုးသမီးတွေအတွက်စိန်ခေါ်မှုတွေကြီးလာပါတယ်။ဒါကြောင့်အဖွဲ့အစည်းတွေအနေနဲ့စားနပ်ရိက္ခာနဲ့စေဝါကူညီပံ့ပိုးမှုတွေကိုအချက်အတဲတွေခြားကနေပဲရောက်အောင်ကူညီပေးကြဖို့စစ်ရှောင်အမျိုးသမီးတွေကမျှော်လင့်နေကြတာပါ။ကချင်ပြည်နယ်ဂျာမန်ကောင်စစ်ရှောင်စခန်းကဒေါ်စံရဲကပဲ
ဒီလိုခက်ခဲတွေဖြစ်နေတဲ့အချိန်မှာကဲ့မှာဆိုလို့ရှိရင်အဖွဲ့အစည်းကနေပြီးမှကျမတို့ဘေးအဖွဲ့အစည်းမဖြစ်ဆိုပေါ့လေနော်အဖွဲ့အစည်းကနေပြီးမှကျမတို့ကဲ့ 生活，工帮伯母洗碗、送来洗碗，三那一开早到铺，三十三四十七，一路没有工人帮伯母那些在了，怎么路？一点嘛，对嘛，现在接的那大批，新路也没路停吧嘞，八七路来说，怎么路的？以前嘛的车铺是个里拉过的，三代都是你的背带，一路没有里拉过的，也老说厉害，三年里嘛怎么路啊？路啊，因为我路他的路改了，变色，到七十的嘛，变路路行了，怎么路也的接的那的呀？提醒你没路，怎么个有啥包呀？
အရှင်လိုကိုဗစ်ပထမလိုင်းကာလဒီမိုကရေစီအစိုးရလက်ထက်တုန်းကတော့အပြစ်ရဲ့အကျညာထားတဲ့နယ်မြေတွေမှာတိုက်ပွဲတွေဖြစ်ခဲ့ပူတာကအခုလိုတတိယလိုင်းကာလမှာစစ်ကောင်စီအာဏာသိမ်းထားချိန်မှာတော့တိုက်ပွဲတွေဟာမရည်တွက်နိုင်လောက်အောင်နေရာအနှံ့မှာဖြစ်ပွားနေတယ်လို့ဆိုနိုင်ပါတယ်။ဒီလိုအခြေအနေတွေမှာညှိစိရင်းနဲ့ပုံမဝေးခွာလာရတဲ့စစ်ရှောက်စခန်းကအမျိုးသမီးတွေအတွက်တော့နေ့စဉ်လိုအပ်ချက်တိတိလေးတွေကိုပဲပြည့်မီနိုင်ဖို့မနှက်ဖြန်ကိုသာမျှော်ကြည့်နေကြရပါတော့တယ်။ဒီတဲ့ဆောင်းမကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းမတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ